Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်ဩဂုတ်လ5ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ71.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။မင်္ဂလာပါရှင်။ကျွန်မနန်းလောင်ပါ။တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းဆောက်လုပ်ရေးတွေအကြီးအကျယ်လုပ်နေတဲ့အပေါ်ဆိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ဂယ်ရီကထပ်ပြောလိုက်ပါတယ်။မြန်မာနိုင်ငံကရေဘေးသင့်လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပါပြီ။အိန္ဒိယနိုင်ငံအလဲပိုင်းမှာရေကြီးနေတာကြောင့်ခရီးသည်တင်ယထာနှစင်းလှမ်းချော်သွားတဲ့အတွက်လူ24ဦးသေဆုံးပြီးတော့အမြောက်အများဒဏ်ရာရရှိခဲ့ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေသတွင်သတင်းတွေကိုကိုကောင်းထက်တဲ့သူတင်ပြသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေချင်းညာပြီးမှတော့နိုင်ငံတော်ဝန်ကရေဘေးကယ်ဆယ်ရေးနောက်ဆုံးအခြေအနေတွေနဲ့ရေဘေးသင့်သူတွေဘာတွေများလူနေလဲဆိုတာတွေကိုကြားကြရမှာပါ
။သူတို့အတွက်အကူအညီကယ်ဆယ်ရေးတွေကိုအစိုးရလိုဖွဲ့စည်းမျိုးတွေကအနိုင်နင်းနေနဲ့သူတို့အကူအညီပေးဖို့သူတို့ကလုံလောက်နေကြပါလေ
။ဒါကတော့ရေဘေးသင့်ဒေသတွေစီကိုရောက်ရှိနေကြတဲ့ VOA သတင်းအဖွဲ့ကကိုစီသူပြပြခဲ့တာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်အစုံကိုတင်ပြပေးပါမယ်။ဒီနောက်မှာတော့မြန်မာနိုင်ငံတွင်ငှက်ဖျားရောဂါတိုက်ဖျက်ရေးအတွက်အမေရိကန်မြန်မာပူးရဲလှုပ်ဆောင်ကြမယ့်အစီအစဉ်ကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါရီမတိုင်ခင်ခုအရေးဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကောင်းထက်တို့ကပြပြပေးပါမယ်ရှင်။
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းဆောက်လုပ်ရေးတွေအကြီးအကျယ်လုပ်နေတဲ့အပေါ်ဆိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ဂယ်ရီကထပ်ပြောလိုက်ပါရယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအစည်းအဝေးတစ်ခုအပြင်မှာမစ္စတာဂယ်ရီနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြတာပါ။ကမ္ဘာပေါ်မှာအသွားအလာအများဆုံးရေကြောင်းတွေထဲမှာတစ်ခုမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတိုးလာနေတာနဲ့အဲဒီမှာတရုတ်ကနယ်မြေရယူတာဆောက်လုပ်တာနဲ့စီရေသဘောကြီးကြီးမားမားလှုပ်ဆောင်နေတာတွေအပေါ်ဆိုးရိမ်တဲ့အကြောင်းဝန်ကြီးဂယ်ရီကတရုတ်နိုင်ငံခြားရေးဝန်ကြီးကိုထပ်ပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောပါရယ်။တောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ဆန္ဒရှိတဲ့အကြောင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကမကြာခဏပြောကြတဲ့အပေါ်အမေရိကန်ပြည်ထောင်စုကသတ္တဘောတည်းရှိပါတယ်လို့အာဆီယံအမေရိကန်ဝန်ကြီးအဆင့်အစည်းအဝေးအဖွဲ့မိန့်ခွန်းမှာမစ္စတာကယ်ရီကပြောပါရယ်။အဲ့ဒီဒေသမှာအငင်းပွားနေတာတွေကိုအာဆီယံအဖွဲ့အနေနဲ့ငြိမ်းငြိမ်းချမ်းချမ်းနဲ့နိုင်ငံတကာဥပဒေအရဖြေရှင်းတာမျိုးဖြစ်ချင်တယ်လို့လည်းသူကပြောပါရယ်။တောင်တရုတ်ပင်လယ်အရေးဟာတရုတ်နဲ့အာဆီယံအကြားဖြစ်နေတဲ့ကိစ္စမဟုတ်ပဲနှစ်ဖက်အကြားပိုကြီးမားတဲ့ပူးပေါင်းဆောင်ရွက်ရေးအပေါ်ထိခိုက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံခြားရေးဌာနရဲ့ဒီဒီလေးမှအတွင်းထုတ်ပြန်ချက်ထဲမှာဝန်ကြီးဝန်ရင်းကပြောထားပါရရှင်
။မြန်မာနိုင်ငံကရေဘေးတန်တဲ့လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပြီလို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ကျွန်တော်တို့ပူးတွဲပြီးကူညီထူထောင်ထားတဲ့ရေးပေါ်ကူညီကယ်ဆယ်ရေးဌာနနဲ့ရန်ကုန်မြို့မှာရှိတဲ့ကျွန်တော်တို့တန်ယုံကအနီးကပ်ပူးပေါင်းညီနိုင်နေပါတယ်။မြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးညီနိုင်ပြီးအကူအညီတွေဘဲကိုပို့ရမယ်ဆိုတာအတိအကျသိတာနဲ့ရေးပေးကူညီကယ်ဆယ်ရေးအစီအစဉ်တစ်ခုကိုကျွန်တော်တို့မကြခင်ကြီးညာမှာဖြစ်ပါတယ်လို့မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားဆွေးနွေးပွဲအတွင်းဝန်ကြီးကယ်ရီကပြောသွားတာဖြစ်ပါတယ်။ရည်ပေးတွင်နိုင်ငံတကာကအကူအညီတွေပေးကြဖို့မြန်မာအာဏာပိုင်တွေကတရားဝင်တောင်းခံထားပြီလို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညီနိုင်ရေးယုံ UNOCHA ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရည်ပေးတန်တဲ့အတိုင်းအတာဟာနိုင်ငံကလုံနိုင်တဲ့အကူအညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးပမာဏထက်ပိုကြီးလွန်နေတာနဲ့အမျှဘာတွေလိုအပ်နေလဲဆိုတာတရားဝင်စီရင်တစ်ခုကိုကုလသမဂ္ဂကိုပို့ထားတယ်လို့ပြည်ကြားရေးဝန်ကြီးဦးရထော့ကပြောတဲ့အကြောင်း AFP သတင်းတပုတ်မှာကိုကားဖော်ပြထားပါတယ်။မြန်မာနိုင်ငံဒေသအတော်များများမှာမိုးပြင်းထန်ရွာပြီးရွေလွှမ်းမိုးတာကြောင့်သေဆုံးသူရေတွဲဟာနောက်ဆုံးသိထားရသလောက်80ထက်မနည်းရှိသွားပါပြီ။
ဂျပန်အစစ်မြစ်အစိုးရအရာရှိတွေနဲ့စီးပွားရေးဆိုင်ရာအရာရှိတွေအပေါ်အမေရိကန်ဘက်ကတချို့လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေအပေါ်အထူးစိုးရိမ်မှုရှိတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောလိုက်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အမေရိကန်သုတမရဂျိုးဘိုင်ဒန်နဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာမစ္စတာအာဘေကပြောဆိုခဲ့တယ်လို့ဂျပန်ထိပ်တန်းအစိုးရပြောခွင့်ရှိသူယိုရှီဟီဒါဆူဂါကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဂျပန်မှာပြောဆိုညှင်းခုံတာမျိုးတွေလည်းရှိနေပါတယ်။မစ္စတာဘိုင်ဒန်ဘက်ကတောင်းပန်စကားပြောကြားခဲ့ပေမဲ့လည်းတချို့လုပ်တဲ့ကိစ္စကိုတော့သူ့ဘက်ကအတိအပြုပြောဆိုခြင်းရှိမရှိဆိုတာကိုတော့ဂျပန်ပြောခွင့်ရသူကထည့်ပြောမသွားပါဘူး။အမေရိကန်ဘက်ကဂျပန်အစိုးရဝန်ကြီးတွေကုမ္ပဏီ35ခုနဲ့ဂျပန်လူမျိုးတချို့တို့ကိုတချို့လုတ်ခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်း WikiLeaks website ကဖော်ပြခဲ့တာပါ။အမေရိကန်ဂျပန်ဆက်ဆံရေးကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနှိပြူဟာနဲ့ဆိုင်တဲ့ကိစ္စတွေအပေါ်ကြားဖြတ်နှာထောင်ခဲ့တာဆိုပြီး WikiLeaks ကဖော်ပြပါရယ်။မစ္စတာအာဘေပထမအကြိမ်ဝန်ကြီးချုပ်တက်တန်းစတင်ထမ်းဆောင်ခဲ့တဲ့2006ခုနှစ်လောက်ကတည်းကဒီလိုစောင့်ကြည့် တရှိုလောက်ခဲ့ရလို့ဆိုပါရယ်မစ္စတာအာဘေကိုသူသမရဂျိုးဘိုင်ဒန်ကတယ်လီဖုန်းဆက်စကားပြောပြီးအမေရိကန်ဂျပန်မဟာမိတ်အဖြစ်ဆက်လက်ရပ်တည်နေတဲ့အချက်နဲ့မစ္စတာအာဘေရဲ့အတွန့်ရှည်ခိုင်မြဲတဲ့မိတ်ဖက်ထားရှိမှုအပေါ်ကျေးဇူးတင်စကားပြောခဲ့တယ်လို့အင်ပီရိုရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါရယ်ရှင
်အီရန်နျူကလ িয়ার သဘောတူညီချက်ပေါ်ထောက်ခံမှုရအောင်တိုင်တွန်းမဲ့အရေးကြီးတဲ့မင်းခွန်တရက်ကိုသမ္မတဘရက်အိုဘားမားမပြောကြားခင်တရက်အလိုမှာပဲရှိလာတဲ့မဲခွဲဆုံးဖြတ်ရမယ်ဥပဒေပြုအမတ်တွေကြားမှာတော့သဘောတူညီချက်ကိုပယ်ချနိုင်အောင်ကြိုးပမ်းခဲ့ကြပါတယ်။ပြီးခဲ့တဲ့လတစ်လလုံးသမ္မတအိုဘားမားရဲ့နိုင်ငံခြားရေးဝါဒဆိုင်ရာအသင်းဟာသဘောတူညီချက်ရဲ့ကောင်းကောင်းတွေဖော်ပြီးလော့တော်ထဲမှာမယုံမကြည်ဖြစ်နေတဲ့လော့တော်အမတ်တွေကိုမဲဆွဲခဲ့ကြပါတယ်။အခုမှတော့သမ္မတကိုယ်တိုင်မဲဆွဲရမယ်အလဲရောက်နေပါပြီ။ဒီကနေ့ပုံတူဟုနေ့ဝါရှင်တန် DC မြို့တော်ကအမေရိကန်တက္ကသိုလ်မှာပြောမဲ့မိခွန်းထဲမှာမစ္စတာအိုဘားမားအနေနဲ့လော့တော်ကမဲခွဲမဲ့ဆုံးဖြတ်ချက်ဟာအီရန်နဲ့ဆက်တိုက်ဖို့ဆုံးဖြတ်ချက်ချခဲ့ရတာနဲ့ချက်ရကလေးကလွဲရင်အမေရိကန်နိုင်ငံခြားရေးမူဝါဒရေးရအရာအခြေတင်ဆွေးနွေးစရာအဖြစ်ဆုံးကိစ္စဖြစ်ပါတယ်လို့ပြောဖို့အစီအစဉ်ရှိပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ခံလက်မခံဆုံးဖြတ်ချက်ချတဲ့နေရာမှာပြက်ပြက်သားသားဖြစ်ရမယ်ဆိုပြီးပြောဖို့မျှော်လင့်ရပါတယ်။ညီနိုင်ခက်ဘူးသမယထဲမှာအပြည့်စုံဆုံးဖြစ်တဲ့အီရန်အနေနဲ့နျူကလ িয়ার လက်နက်မရနိုင်အောင်တားမြစ်နိုင်တဲ့ဒီအီရန်နျူကလ িয়ার စစ်ဆေးရေးအစီအစဉ်ကိုရရှိနိုင်မယ်တမိုင်းဝင်အခွင့်အရေးကိုမဖြုံးပြီးကြဖို့တိုက်တွန်းမယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။
ဒီဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအေကနေပုတ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အာဖဂန်နစ္စတန်လက်နက်ကင်ပဋိပက္ခမှာဒီနေ့အတွင်းသေဆုံးသူအရသာအရေးအတွက်ဟာအရင်သတ်မှတ်ထားတဲ့အသေးအပြောက်အများဆုံးနဲ့အရေးအတွက်တူဒါမှမဟုတ်ကျော်လွန်မယ်လို့ခန့်မှန်းချပါရယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအထောက်အကူပြုအဖွဲ့ UNAMA ကကဘူးမြို့တော်မှာဒီကနေ့အဲ့ဒီလိုကြေညာလိုက်တာပါ။ UNAMA ကထုတ်ပြန်တဲ့လက်နက်ကင်ပဋိပက္ခအတွင်းအရသာများကိုအကာအကွယ်ပေးရေးဆိုင်ရာ2015ခုနှစ်အလဲပိုင်းအစီရင်ခံစာအရ2015ခုနှစ်ပထမနှစ်ဝက်မှာအရသာ4923ယောက်သေဆုံးဒဏ်ရာရခဲ့တယ်လို့မှတ်တမ်းတင်ထားပါရယ်။သေဆုံးသူ1592ယောက်နဲ့ဒဏ်ရာရသူ3329ယောက်ရှိတာကြောင့်2014ခုနှစ်အလားတူကာလနဲ့နိုင်ရှင်ရင်ထိခိုက်ဒဏ်ရာရတဲ့အရတားအရေးအတွက်တိရခိုင်နှုန်းတိုးလာတာပါအရတားတေဆုံးသူဒဏ်ရာရမှု90ရခိုင်နှုန်းလောက်ဟာလက်လုတ်ဖောက်ခွဲရေးပစ္စည်းတွေရှုပ်ထွေးပြီးအသေးခံဘုံခွဲတဲ့တိုက်ခိုက်မှုတွေပြစ်မှတ်ထားတပ်ဖြတ်တာတွေအပါအဝင်မြေပြင်ကအဖြစ်ပြက်တွေကြောင့်ဖြစ်ပါတယ်အဲ့ဒီ90ရခိုင်နှုန်းလောက်ဟာအစိုးရစံချိန်ရဲလက်နက်ကင်တွေကြောင့်လို့အစီရင်ခံစာမှာပြောထားတဲ့အတွက်2014ခုနှစ်ကထက်အနည်းငယ်တိုးလာပါတယ်အစိုးရကိုထောက်ခံနေလို့ယူဆတဲ့အရက်သားတွေကိုပြစ်မှတ်ထားတပ်ဖြတ်တာကအရက်သားတွေတေဆုံးရခြင်းမှာအဓိကအကြောင်းရင်းလည်းဖြစ်ပါတယ်
တောင်မြောက်ကိုရီးယားနိုင်ငံသားဆိုရနေတဲ့ဆက်ဆံရေးကိုတိုးတက်အောင်ကုညီဆောင်ရွက်ဖို့ကွယ်လွန်သူတောင်ကိုရီးယားသမ္မတဟောင်းခင်တန်ဂျန်းရဲ့ဇနီးဖြစ်သူဟာမြောက်ကိုရီးယားနိုင်ငံကိုကြုံတော့ကြုံခဲ့သွားရောက်ပါတယ်။အသက်60နှစ်အရွယ်လီဟီဟိုနဲ့အဖွဲ့ဝင်18ဦးပါကိုယ်စားလှယ်အဖွဲ့ဟာ၄ရက်ကြာခီးစဉ်နဲ့ဒီကနေ့ပြုံယံမြို့တော်ကိုထွက်ခွာသွားတာဖြစ်ပါတယ်။ဒီခီးစဉ်ကိုတောင်ကိုရီးယားအစိုးရကတည်ဝင်အသိအမှတ်ပြုသေးတာတော့မရှိသေးပါဘူး။
အိန္ဒိယသမုဒ္ဒရာထဲကကျွန်းတစ်ခုပေါ်ကိုရေလိုင်းနဲ့အတူရောက်လာတဲ့လေယင်ပြက်အပိုင်းအစားဟာမနစ်ကပျောက်ဆုံးသွားတဲ့မလေးရှားခရီးတဲ့တင်လေယင်စီကဟုတ်မဟုတ်ဆိုတာကိုဒီတင်းပတ်နောက်ပိုင်းလောက်မှသိချင်းသိနိုင်လိမ့်မယ်လို့ဩစတြေးလျအစိုးရအရာရှိတွေကပြောပါရယ်လေယင်ပြက်အပိုင်းအစားတွေကိုပြင်သစ်မလေးရှားနဲ့ဩစတြေးလျအရာရှိတွေကဒီကနေ့မှအသေးစိတ်စစ်ဆေးမှာပါအခုရထားတဲ့အပိုင်းစားဟာမနစ်မေလာရုံကကွာလာလမ်ပူကနေအသွားပဟေလီဆန်ဆန်ပြောက်သွားတဲ့မလေးရှားလေယာဉ်နဲ့အမျိုးအစားတူ Boring 77 လေယာဉ်တောင်းမအပိုင်းတစ်ခုဖြစ်တယ်လို့အစိုးရဘက်ကအတည်ပြုပြောဆိုပါရတယ်။ဒါဟာပျောက်ဆုံးလေယာဉ်ကဟုတ်မဟုတ်ဆိုတာနဲ့လေယာဉ်ဘယ်နေရာမှာပျောက်သွားတယ်ဘယ်လိုပြတ်ကျသွားတယ်ဆိုတဲ့တဲလွန်စားရရအောင်အစိုးရဘက်ကစ조사နေတယ်လို့ဆိုပါရရှင်
။အိန္ဒိယနိုင်ငံအလဲပိုင်းမှာရေကြီးတာကြောင့်ခီးသက်တင်ယထာနှစင်းလမ်းချော့သွားတဲ့အတွက်လူ24ယောက်ထင်မနေသေဆုံးပြီးအများပြားဒဏ်ရာရရှိသွားပါတယ်။မဒီယာပရာဒက်ရှ်ပြည်နယ်မချက်မြစ်နာကတရားငယ်တစ်စင်းပေါ်မှာယထာတွေဖြန့်မောင်းသွားရင်အင်္ဂါနေ့ညတကောင်လောက်မှာလမ်းချော်တိမ်မောက်ခဲ့တာဖြစ်ပါတယ်။ညအမောင်ကြောင့်ခီးသက်တွေကိုရှာဖွေတာမှာအခက်အခဲဖြစ်နေပါတယ်။ရှွန်နယ်ထဲမှာတဝဲတစ်ပြည့်နစ်ပြီးကွင်းတစ်ခုထဲမှာဘေးဆောင်တိမ်မောက်နေတဲ့ယထာတွေတွေထဲမှာခီးသက်တွေပိတ်မိနေခဲ့ပါတယ်။မိုးလင်းချိန်မှာတော့ခီးသက်300ကျော်ကိုကယ်နေသွားပြီးပြီလို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့သေဆုံးသူအကြီးအကျယ်တိုးလာနိုင်တာကိုတော့စိုးရိမ်နေကြပါတယ်ခင်ဗျာ။
ထိတ်တဲရောက်တဲ့နေ့ကိုနန်းလောင်နဲ့ကိုကောင်ထက်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။
အခုကတော့နိုင်ငံတဝန်းကရေးပေးတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ရေးပေးတဲ့ပွင့်ပြူနဲ့စေတုတ္တရာဒေတာတွေကကြေးလက်တွေမှာတော့ VOA သတင်းအဖွဲ့ရောက်ရှိနေပါတယ်။အဲ့ဒါကြောင့်မို့လို့လဲမြင်ရတွေ့ရတဲ့အခြေအနေတွေကိုပြောပြပေးပါအောင်ကိုစီသူရေ
။ကျွန်တော်ခုရောက်နေတာမကွေးတိုင်းဒေတာဘက်ကဒီမုံချောင်းနဲ့အယောက်ရီမြစ်ကြောင့်မြေပုံလန်းနေတဲ့ဒေတာတချို့ကိုရောက်နေတာပါခင်ဗျ။ဒီကဒေတာတွေမှာတော့မကွေးတိုင်းပင်ပြူမျိုးရှိတယ်။နောက်ဒီစစ်တုတ်တရာမျိုးပဲရှိတယ်။ပြီးတော့အဲ့ဒီနီနာပတ်ဝန်းကျင်ကရွာတွေအထူးသဖြင့်တော့ရေလောင်တမန်နဲ့နီးတဲ့ဒေတာတွေကတော့ပို့ပြီးတော့ရေမြုပ်တဲ့ဆံကိုခံရတဲ့သဘောမှရှိတယ်ဗျ။ရေလောင်တမန်နဲ့နီးတဲ့တချို့ဒေတာတွေကတော့တမန်ကထိန်းလိုက်တဲ့အတွက်ရေကတော့ပြန်ကျသွားတယ်။ဒါပေမဲ့ဒီဖုံးလွှမ်းစဉ်ကာလကရေကရမ်းများတော့နှုံးမြေတွေကြောင့်ဒီရွာကတော်တော်လေးပြည့်စည်သွားတဲ့အခြေအနေမျိုးမှရှိတယ်ဗျ။ဆိုတော့တချို့ရွာတွေကတော့ရေပြသွားပြီလို့ပြောလို့ရတယ်ဒါပေမဲ့အောက်ပိုင်းကိုရောက်လာတဲ့တချို့ဒီဘက်ဒီမုံချောင်းနဲ့အယောက်ဒီမြင့်နဲ့အစုံလို့ပြောလို့ရတဲ့နေရာဒေသတချို့မှာတော့ဒီကခုချိန်ဒီကိုတွန်းနေတော့မယ်ဗျအဲတချို့ရွာတွေဆိုရင်တော်တော်လေးဆိုသူတို့ကအချိန်နဲ့ဒီနေ့ဒီချိန်ဒီရှိနေတော့မယ်ဗျတချို့ရွာတွေကတော့ရွာတွေထဲမှာခါလောက်ထိဒူးလောက်ထိရင်ကောင်းလောက်ထိအဲ့လိုမျိုးသွားလာနေရတဲ့ရွာမျိုးတွေလည်းရှိတယ်ဗျ
အဲ့တော့နှုံးနေရလူသွားလူလာဘို့တော်တော်ကိုမြုပ်မဲ့အနေထားရှိနေရလားရှင
်ဟုတ်ပါလားဗျာတော်တော်ခက်ခက်ကြဲအခြေအနေမျိုးပါရွာကြီးတစ်ခုလုံးကဒီနှုံးမြေတွေပေါ်မှာပဲတည်နေတဲ့သဘောကြီးဖြစ်နေတာပါရွာနားကိုကတ်ဖို့တော့မှတော်တော်ခက်ခက်ကြဲကတ်ရတယ်ရွာပေါ်ရောက်ရင်လည်းနေကြီးပေါ်နင်းလိုက်ရင်ဒူးလောက်ထိနှုံးမြေဝင်သွားတာမျိုးအခြေအနေမျိုးပါဗျာအဲ့တော့အဲ့ဒီနေရာကိုကုညီကယ်ဆယ်ရေးတွေကလည်းခက်ခက်ကြဲလေနဲ့အကြာကြီးဝေးကြီးသွားတဲ့နေရာမျိုးရှိပါတယ်ဗျာကျော်အရင်ဆိုင်ဒီနောက်ဒီကုညီကစေးပစ္စည်းတွေစားစရာတွေအတွက်တည်ယူပို့ဆောင်ဖို့တော့ကလည်းဒီရွာပြည်ပါးတွေရှိနေတဲ့နေရာကိုရောက်ဖို့တော့ကအဲ့ဒီနှုံမြေတွေကိုခက်ခက်ခက်ဖြတ်တန်းပြီးတော့မှပို့ဆောင်နေရတဲ့သဘောပါဗျ
။ဟုတ်ကဲ့ရှင်အဲ့လိုအခြေအနေမှာအခုရွာသူရွာသားပေါ့နော်ဒေသခံတွေအနေနဲ့ဘယ်လိုများနေနေကြပါလဲရှင်တို
့။အဲတို့ကတော့ဒီအနေပိုင်းနဲ့တို့နိုင်မဲ့ဒီတောင်ကြီးလိုနေရာမျိုးတွေတောင်ဆောင်လိုနေရာမျိုးတွေထိတက်ပြီးတော့ဒီတဲတွေတွေထိုးပြီးတော့ယာယီရှောင်ရှောင်နေတဲ့သဘောပါဗျာရေပေးရှောင်နေတဲ့သဘောပါအဲ့နေရာတဲ့အထိကုညီကစေးရေးတွေကတော့ရောက်အောင်တွားနေရတဲ့သဘောပါ။ဒါပေမဲ့တော်တော်လေးအလန်းဝေးတဲ့ရွာမျိုးတွေဆိုရင်တော့အဲတင်းနဲ့လည်းနှစ်နာရီသုံးနာရီအနည်းဆုံးတွားရတဲ့ခီးမျိုးဆိုတော့ကုညီကစေးရေးကတော့တော်တော်လေးအနည်းချင်းကိုပဲရောက်နိုင်တဲ့သဘောရှိနေပါလေဗျ
။ဒီအစိုးရဘက်ကကေစေးရေးအနေနဲ့ရောဘာတွေတွေ့ခဲ့ပါလဲရှင်
။ကျွန်တော်ဒီရွာသူရွာသားတွေကိုမေးမြန်းကြည့်တဲ့လောက်ကတော့သူတို့ကဒီပုဂ္ဂလိကဒီကုညီကစေးရေးစေတနာရှင်တွေလာပြီးတော့လူတန်းလာမျိုးသူတို့ပြောပါတယ်ဒါပေမဲ့သူတို့ပြောတဲ့အထဲမှာတော့အစိုးရကဒီအာဏာပိုင်တချို့ကရက်ွက်အုပ်ချုပ်ရေးယုံ့လို့ဟာမျိုးအဲတစုံတစ်ယောက်ကမှသူတို့စီလာပြီးကုညီကစေးရေးအတွက်ပြန်လာတာမျိုးလာပြီးတော့မင်းနဲ့တာမျိုးခုချိန်ထိမရှိသေးဘူးလို့ရာဇဝတ်သားတွေကပြောကြပါတယ်ဗျသူတို့ရဲ့အခြေအနေကဒီသူတို့ရဲ့စာသားဥစ္စာအခက်အခဲသူတို့ကြုံနေရပြီပြီးတော့ဒီရစိုက်ပြိုးလောက်ကင်နေတဲ့မြေတွေကလည်းမကောင်းတော့ဘူးတိနယ်နေကလည်းဘလို့မှမဖြစ်နိုင်တော့ဘူးအတင်းလည်းဒူတော်ကြီးတို့လည်းသူတို့မှအခက်ခဲတွေအများကြီးရှိနေကြတယ်သူတို့ပြောတာကတော့သူတို့အတွက်အကူအညီကယ်ဆယ်ရေးတွေကိုအစိုးရလိုဖွဲ့စည်းမျိုးတွေကအနိုင်နင်းနေနဲ့သူတို့အကူအညီပေးဖို့သူတို့ကလိုလားနေကြပါလေရ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစီသူရှင်တဆက်ထဲမှာပဲရေပေးတဲ့ဒေတာကထောင်နဲ့ချီတဲ့ကျွမ်းသာတိရစ္ဆာန်တွေအတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုအရေးတကြီးလိုအပ်နေတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်မဆုမွန်ကပြောပြပေးပါအောင်ရှင်
ရည်ပေးတာခံနေရတဲ့ကျွမ်းသားတွေအတွက်ကုညီကယ်ဆယ်ရေးနဲ့စားနပ်ရိက္ခာအရေးတကြီးလိုအပ်နေတယ်လို့ကျန်းမာရေးဆောင်ရှောက်မှုကလည်းအရန်ကိုလိုအပ်နေပါတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ထောင်ချီတဲ့နွားတွေကိုလိုက်လံကယ်ဆယ်ပေးနေပြီးတော့ရေပေးလွှတ်ရာနေရာတွေကိုနေရာချထားပေးတယ်လို့နွားစာအတွက်လည်းအလှူလက်ခံပေးနေပါတယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့ဒေါက်တာဝင်းမျိုးသူကပြောပါတယ
်။ရေပေးဆောင်ဒီလူတွေကစားရေးတော်တွေခက်တော့လေအလှူရှင်တွေလှူတဲ့စံတွေပါလက်ပြီးတော့လှူနေရပါတော့။အဲ့ဒီမှာနွားတွေကလည်းအများကြီးပါလာတော့လူတွေလိုကျွေးတာဟုတ်တယ်နွားတွေကိုကျွေးမဲ့လူကြမရှိတော့ဘူးလေရင်းနေတဲ့ area မှာပြေးလာတယ်အဲ့မှာလဲနွားက5,000 6,000 လောက်ရှိတယ်မြက်တွေကအကုန်လုံးကရွှွင့်နေနဲ့ကတ်နေတော့နွားတွေကစားပြာမရှိတော့ဘူးဒီနွားတွေရှိမှပဲတောင်သူတွေကပြန်ပြီးတော့သူတို့ပြန်လဲထူထောင်နေမှာလေအဲ့တော့လူတွေလည်းလိုတော့မယ်သူတို့နွားတွေလည်းလိုတော့မယ်ဆိုတော့နွားတွေကိုအကူညီဖို့ဥပပနံပါတ်ဖွဲလို့ပေါ့နော်ဒါတွေကျွန်တော်တို့လိုက်ပြီးတော့သူခံတော့ချို့လူရှင်တွေပို့တော့ကျွန်တော်တို့အဲ့ဒါဒီနေ့ညစာပို့ဖို့တွေလုပ်နေတာပေါ့နော်အဲ့တော့နောက်ချို့ကလည်းလိုအပ်ပေးခြင်းတော့လည်းအဲ့လိုပေါ့ကျွန်တော်မျက်ရိပ်ဖို့ကိစ္စတွေလည်းစဉ်းစားတယ်ပေါ့
ရေထိထားတဲ့နွားတွေအတွက်ခွာနာရှာနာလို့ယောဂမျိုးတွေဖြစ်စားပြုလာနေလို့ကျန်းမာရေးဆောင်ရှောက်မှုကလည်း ည်းအရေးတကြီးလိုအပ်နေပါတယ်လို့ဒေါက်တာဝင်းမျိုးသူကပြောပါတယ
်နောက်တစ်ခုကတော့ကျွန်တော်ဆွေးနေတာအဲ့ဒီခွာနာရှာနာပေါ့ဆေးပေါ့နော်အဲခေါင်းနာကျင်နာကြရတဲ့ခါကျတော့သူကတော့ virus ဆိုလို့ကုလို့မရအောင်ဒါပေမဲ့ treatment ပေးလို့ရအောင်နောက်မှဆိုနွားတွေအကုန်လုံးထိသွားပါလေအစိုးရနဲ့ဆက်တွေ့ရမှာပေါ့လေတိုးတိုးလေးအစိုးရမှလည်းဆေးရခက်ခဲရှိနေပုံရတယ်ကြည့်ရတာနောက်တစ်ခုကသူက cold chain လို့တာပေါ့နော်ဆေးတွေကရေခဲအိတ်တွေနဲ့ထားပြီးတော့ပို့ရမှာဆိုတော့ဒါက another technical issue ပေါ့လေအဲ့တော့တိကျဆိုင်စိတ်ကူတာကြီးလည်းလိုတယ်အဲ့တော့ကြံနေတဲ့နွားလေးတွေမသေးတော့အောင်စောင့်ပေးနိုင်မယ်ဒါမှသူတို့ပြန်လဲထူထောင်ရေးကြရင်သဘာပြန်ဆိုင်ဖို့အတွက်ကောင်းမယ်နောက်တစ်ခုကနွားသေးသွားရဲ့ဆိုတောင်သူကကျွန်တော်တည်တယ်သူစိတ်ပါတခါကြာတော့တာလေသူတို့ဒါနောက်တို့မနက်ခင်မနာတော့
ရေပဲတင်ပြည်သူတွေတဲကတောင်သူလယ်သမားအများစုအတွက်ကကျွဲနွားကသူတို့ရဲ့ပိုင်ဆိုင်မှုဖြစ်တယ်လို့အသက်မွေးဝမ်းကြောင်းလယ်လုံငန်းအတွက်ကလည်းမရှိမဖြစ်လိုအပ်တဲ့အတွက်ရေပဲတန်ခံနေရတဲ့ကျွဲနွားတွေကိုအကူအညီကယ်ဆယ်ပေးနိုင်မှုကအရေးတကြီးလိုအပ်ချက်ဖြစ်ပါတယ်လို့မကွေးတိုင်းကံမမြို့နယ်ကကိုစင်မောင်ထွန်းကပြောပါတယ
်ဒီနွားတွေဘာတွေကြတော့ကျွန်တော်တို့နှိစက်တဲ့နေရာပဲလေဂါနာမှာရှိတဲ့တောင်ကုန်းတွေဘာတွေပေါ်သွားထားကြတာမျိုးတွေရှိပါတယ်မြကန်းတစ်ပိတ်မှာရှိတဲ့ကြေးွာတွေကတော့အရင်အခက်ခဲဖြစ်ကြတယ်တောင်ကုန်းတွေရှိတဲ့ရွာတွေကတော့နည်းနည်းတက်တာတယ်ပေါ့နော်အဓိကဒီမှလည်းနွားတစ်မျိုးတည်းကိုအထိကထားရတော့လေ
တောင်သူလယ်သမားတွေအတွက်လေယာဉ်လုပ်ငန်းခွင်မှာအရေးကြီးတဲ့ခန္ဓာကပါဝင်တဲ့ဒီကျွဲနွားတွေအသက်ရှင်မှသာပြန်လည်ထူထောင်ရင်းနဲ့လေယာဉ်လုပ်ငန်းခွင်ကြီးပြန်ပြီးတော့စတင်နိုင်မှာဖြစ်တယ်လို့လည်းရေဘေးတင်တောင်သူလယ်သမားတွေကပြောပါတယ်ရှင
်မဆုမွန်ပြောပြပေးခဲ့တာပါရှင်ရေဘေးကြောင့်မို့လို့ပဲမကွေးတိုင်းမှာဝမ်းယောဂစတင်ဖြစ်ပွားနေပြီးဒီယောဂကြောင့်တည်ဆုံးသူတွေရှိနေပြီလို့ကုညီကယ်ဆယ်ရေးသမားတွေကပြောဆိုနေကြတဲ့အခြေအနေတွေကိုလည်းတင်ပြပေးပါဦးမယ်မကွေးတိုင်းပွင့်ပြူမြို့နယ်တဝိုက်မှာအရေးပေါ်အကူအညီတွေလည်းလိုအပ်နေစေဖြစ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဇူလိုင်လ31ရက်နေ့မှာအစိုးရကအရေးပေါ်အခြေအနေကြေညာခဲ့တဲ့တိုင်းနယ်ပြည်နယ်၄ခုထဲမှာမကွေးတိုင်းလည်းပါဝင်ခဲ့ပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်တဝိုက်ကရေဘေးဒုက္ခသည်တွေဟာဝမ်းယောဂစတင်ဖြစ်ပွားနေတယ်လို့ကူညီထောက်ပံ့မှုရတာနောက်ကျနေတယ်လို့ပြည်သူ့ထံမှပြည်သူ့ထံသို့အဖွဲ့ကဦးဆောင်သူကိုကျော်စင်ကိုကိုကပြောပါတယ်
ကျွန်တော်ထွက်ပြေးတဲ့ရွာကတော့အဲပွင့်ချူဘက်ကလျှောက်တော်တို့ရွာကိုင်းလို့ပေါ့နော်အဲပွင့်ချူမြို့ပေါ်ကတော့သမင်းတို့ဝူတဲ့လူတွေလည်းဘာကြီးလဲနည်းနည်းများတယ်အတိကျဟိုးဘက်ကရွာကိုင်းလို့အဲရွာကိုင်းရဲ့ဟိုဘက်ကအဲရွာလေးတွေဆိုရင်တို့တွေဆိုရင်ဒီဘက်ကိုလည်းလာလို့ဆက်ပြီးကြတော့တို့အဲ့နဲ့ပတ်ဝန်းကျင်မှာပဲတို့ဘာသာတို့အဲ့လိုစုစုတော့နေရတယ်ပေါ့နော်အဲတို့တက်ကအတိကျအစားတောက်လို့နေတယ်နောက်ပြီးတော့ရေသန့်ပေါ့နော်ရေလူတဲ့မအိနာရီဖက်ခဲ့ရှိနေတယ်။နောက်ပြီးတော့အဲရွာကိုင်းဘက်ကပုတ်စုလေးတွေမှာဆိုလို့ရှိရင်ခုဝါယောကဖြစ်နေတယ်။မနီးယားဝါယောကနဲ့တယောက်တည်သွားတယ်။အခုလောလောဆယ်ဆယ်ယောက်အောက်ရှိနေတဲ့ရွာမှာဝါယောကနဲ့ပြည်ပတ်သက်ပြီးတော့
ပွင့်ပြူမြို့နယ်ဘေးဘဝန်ကျင်ကခြေရွာတွေမှာပျက်စီးဆုံးရှုံးမှုများတယ်လို့ကိုကျော်စင်ကိုကိုကပြောပါတယ
်။မုံချောင်းရဲ့ဘေးမှာရှိနေတဲ့လူတွေဆိုလို့ရှိရင်အိနေလိုက်ပေါ့နော်။ရေစီးရဲ့မျိုးပါသွားတာမျိုးအချို့ဆိုရှင်သူတို့ရဲ့အိမ်ကြီးခုချိန်ကြီးညုပ်နေတော့မှအဲ့တော့သူတို့ကသူတို့နဲ့နေဆက်ရရွာတွေမှာလာပြီးတော့မှအဲ့ဒီအပိအိမ်တို့ဓမာယုံတို့ဖုန်းကြီးကျောင်းတို့အဲ့လိုနေရာမျိုးတွေမှာပဲဆူဆူပြီးလာနေကြတယ်ပေါ့တချို့ဆိုလို့ရှင်ရေထဲမှာမျောနေရလားကဲမဲ့လို့မရှိဘူးပေါ့နော်ကလေးတယောက်ဆိုရှင်တစ်ပြေပေါ်မှာ၃ရက်လောက်ထိပေါ့နော်နေကြရတယ်အဲ့ဒီပေါ်မှာနေပြောမှမနေရမှတော့ဆယ်ကြတယ်ပေါ့နော်အဲ့လိုမျိုးတွေရှိရဲ့ထိခိုက်မှုကသူဖြစ်တင်တာထပ်ပို့ပြီးတော့များနေရတယ်ကျွန်တော်ထင်တယ်ပေါ့
စစ်တပ်မိသက်စားတဲ့အဖွဲ့အစည်းတွေဟာပွင့်ပြူမြို့ပေါ်မှာကူညီရေးစခန်းတွေဖွင့်ပြီးလှုပ်ဆောင်နေတာရှိပေမဲ့နယ်စုံနယ်ပြားကြေးရွာတွေကရေဘေးဒုက္ခဒဲရစီအကူအညီတွေမရောက်နိုင်သေးပဲဖြစ်နေတယ်လို့သူကပြောပါတယ်ရေဘေးအလွန်ကာလတွေမှာဝမ်းယောဂနဲ့အရေးပြားယောဂတွေဖြစ်လာနိုင်တာကြောင့်ဒေသခံရေဘေးဒုက္ခဒဲတွေအတွက်တောက်ရည်တန်းနဲ့ဆေးဝါးအကူအညီတွေလိုအပ်နေစေပဲလို့ကိုကျော်စင်ကိုကိုကဆိုပါတယ်
အခုလောလောဆယ်တော့အဓိကအကြောင်းအမှာတော့ရေဘေးလုံကတော့ဝမ်းပြဝမ်းလျှောပဲပေါ့နော်။ကြံသားရဖုန်းကြီးကျောင်းမှာတော့မိသူမဆိုခမ်းလဲပြောင်းနိုင်ပြီဆိုတော့ဒီတက်မတော်မှာစင်ရတခုတော့ဖွင့်ထားတယ်။အဲဖွင့်နိုင်မယ်တချို့ဟိုကမရောက်နိုင်ပြီးရွာကြီးမှာဆိုလို့ရှိရင်တော့အခုအရင်စနေပြီပေါ့နော်ဝမ်းပြဝမ်းလျှောနေ။အဲ့မှာလည်းဟိုတက်နိုင်တဲ့တော့တဆိုင်ရင်ဒီရေသန့်ဆေးကိုပြီးတော့ပြီးနေကြတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီတိပါဆိုလို့ရှိရင်တကယ်တော့ဘွားဘွားကူညီပေးဖို့အတွက်လိုအပ်တာအများကြီးရှိနေသေးတယ်ပေါ့။
ရေဘေးတင်ပြည်သူတွေကိုကူညီဖို့ဆိုပြီးပြည်သူ့ထံမှပြည်သူ့ထံသို့ဆိုတဲ့အဖွဲ့ကိုအသက်20အရွယ်အဖွဲ့ဝင်10ဦးနဲ့ရန်ကုန်မြို့မှာစတင်ဖွဲ့စည်းခဲ့ကြတာပါအများစုဟာမိန်းကလေးတွေဖြစ်ကြပါတယ်သူတို့တွေကိုအိမ်တွင်းတန်ရှင်ရေးနဲ့အိမ်အလုပ်တွေခိုင်းပါတနင်္လာကျ2500ပေးပါလို့ Facebook ပေါ်မှာလွန်ခဲ့တဲ့တစ်ပတ်လောက်ကစတင်ကြော်ညာခဲ့ပြီးနောက်ရေဘေးဒုက္ခသည်တွေကိုကူညီခြင်းနဲ့ရန်ကုန်မြို့ကန်အိမ်တချို့ကသူတို့လိုအားကိုအသုံးပြုခဲ့ပြီးအလှူငွေတွေထည့်ဝင်ခဲ့ကြပါတယ်ပြည်သူ့ထံမှပြည်သူ့ထံသို့အဖွဲ့ကိုစတင်ဖွဲ့စည်းစဉ်ပါဝင်ခဲ့သူမလင်းမြတ်အေးကသူတို့လှုပ်ဆောင်ချက်တွေကိုရှင်းပြပါတယ
်ဟောပြန်ပြဆိုရင်တော့လောအားရတာငွေက၄သိန်းကျော်လောက်ရှိပြီးတော့ဟိုကလောလောဆယ်အလှူတွေစုစုပေါင်းက62သိန်းရပါပြီ
အခုဆိုရင်ပြည်သူ့ထံမှပြည်သူ့ထံသို့အဖွဲ့ထဲမှဝင်ရောက်လှုပ်ရှားဖို့ဆက်သွယ်လာသူအနည်းဆုံးလူ90လောက်ရှိသွားပြီလို့သိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးခဲ့တာပါရှင်ရေဘေးတင့်သူတွေဘလို့အခက်ခဲတွေကြုံနေရလဲဆိုတာကိုလည်းဆက်ပြီးတင်ပြပေးကြပါမယ်လမ်းပန်းဆက်သွယ်ရေးခက်ခဲလွန်းတဲ့ဒေသတွေကရေဘေးတင့်ပြည်သူတွေမှာစားနပ်ရိက္ခာနဲ့တောက်သုံးရေပြက်လက်မှုတွေနဲ့ကြုံလာနေရပြီလို့ကေဆေရေးအဖွဲ့တွေကသတိပေးလိုက်ပါတယ်အစိုးရတာဝန်ရှိသူတွေဘက်ကအကူအညီကေဆေရေးနဲ့စားနပ်ရိက္ခာပို့ဆောင်ရေးအရေးတကြီးလှုပ်ဆောင်ပေးဖို့ကိုလည်းအလေးအနက်တောင်းဆိုလိုက်ကြပါတယ်မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ရေဘေးတံနဲ့အစိုးရဆုံးရင်ဆိုင်နေရလို့တဘာဝဘေးအန္တရာယ်ကြာရောက်နေတဲ့ဒေသကြီး၄ခုအဖြစ်အရေးပေါ်ကြေညာထားတဲ့အထက်ကစကိုင်းတိုင်းတွင်းကကလေးမြို့နယ်ထဲမှာရေလွှမ်းမှုမှုကဆိုးဝါးနေတဲ့အတွက်ပိတ်မိနေတဲ့ရွာသူရွာသားတွေစီကိုစားနပ်ရိက္ခာပို့ဖို့ခက်ခက်ခဲခဲဆောင်ရွက်နေကြရတယ်လို့ရေဘေးကူညီကယ်ဆယ်ပေးနေတဲ့အဖွဲ့တွေကပြောပါတယ်ရေဘေးတဲ့ပြည်သူတွေအတွက်အဓိကကတောက်သုံးရေပြက်လက်နေပြီးရေတန့်စင်ဆေးတွေအရေးတကြီးလိုအပ်နေပါတယ်လို့ Rice and Peace အဖွဲ့ကမမီငယ်ကပြောပါတယ
်ဆက်ကြီးပါဒီဆက်ကြီးချောင်းကဒီတရားရကျိုးသွားတဲ့အတွက်အဲ့ဒီမှာဖတ်ကိုစနေကပို့ဖို့တော့ဝင်နိုင်ရဲ့အတွက်ရေရေးစည်းလဲတန်လည်းဘလို့မှမပြုလို့မရတဲ့အတွက်ကိုကျမတို့ခုဒီဟိုအားလုံးပူပေါင်းပြီးတော့ဝေလူကျော်ဖောင်ဒေးရှင်းနဲ့ကမ္ဘောဇာတန်နဲ့ပြည်မီအဖွဲ့စည်းကြလို့ပူပေါင်းပြီးတော့ခုဒီမှာပေါ့နော်ဒီစာအိတ်ကိုတင်ဖို့တင်လို့ရမယ့်နည်းလမ်းတွေချကြပြီးတော့ဘုဘကိုဘုဘကောင်ရအောင်တော့လုပ်နေပါတယ်အခုအိတ်90လောက်တော့ရသွားပြီဒီတိမ်ပို့ဆောင်ရေးဆက်ခဲတဲ့အတွက်သူတို့စီမှာတရားရောက်ဖို့အရန်ချက်တယ်ရှင်ဒီကျလိုအပ်တဲ့နေရာကိုလေဆက်ဆက်ကလမ်းချကြပြီးမရရအောင်ပို့ပေးရတယ်တော်တော်ပို့တယ်ညာလေးဟိုမှာအရင်အရေးကြီးနေတဲ့ဖြစ်တဲ့လူတွေဖြစ်နေတယ်အဲ့လိုဘောနောက်ကိုကြီးညာဟာလည်းကုန်ကုန်သွားတယ်အခုဒီနေ့လည်းတောင်းချောက်အခုလည်းဒီမှာကျွန်တော်လည်းရှိဖို့နေတော့မယ်တို့ရန်နေနဲ့တွေ့ပြီးတော့တစ်ဖက်ကန်းနဲ့တစ်ဖက်ကန်းကိုဒီလိုစာအိတ်လေးကိုအိတ်ချင်းစီကိုဆဲရလူကစွန်းနေတော့တော့မောနောက်
တဘာဝဘေးကြုံနေရပါတယ်လို့အရေးပေါ်ကြေညာထားတဲ့နောက်ပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်ထဲမှာလည်းမိုးများရေကြီးပြီးတော့တောင်ပြိုကျမှုတွေနဲ့ရင်ဆိုင်နေရတဲ့အတွက်ချင်းပြည်နယ်တောင်ပေါ်တွေမှာပိတ်မိနေတဲ့ပြည်သူတွေအတွက်အဓိကတောက်သုံးရေပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့ချင်းပြည်နယ်တဘာဝတယံဇာတာစောင့်ကြည့်ရဲ့အဖွဲ့ကကိုလျံတွန်ကပြောပါတယ
်။ဟိုမြေပြတ်မှာကြာတော့သွားလေလေးနဲ့သွားလို့ရတယ်လေ။ဘယ်နေရာမှာသူသွားလို့ရတာပေါ့နော်။မပေါက်ဘူးဆိုတဲ့နေရာတော့လေနဲ့တော့သွားလို့ရတယ်။တောင်ပေါ်မှာကြာတော့အခုကလမ်းပိတ်တဲ့ခါကြာတော့အဖားမှဆက်သွယ်လို့မရဘူး။ကာလအနေနဲ့ဘာမှဆိုင်ရလားလည်းမရဘူးဘာမှမရတဲ့ခါကျတော့ကျွန်တော်တို့တောင်ပေါ်ရွာဒီကျတော့အင်ဂျင်30 30 40အဲ့လိုဟိုအများအနည်းရှိတာပေါ့ဒီတောင်တလုံးတောင်ပေါ်မှာနေကြတဲ့ခါကျတော့တောင်ဆက်သွဲတာမလွယ်ဘူးပေါ့အခုကလမ်းနေအကုန်ပြူဘာမှမရတဲ့ခါကျတော့ဟိုဘက်ရွာနဲ့ဒီဘက်ရွာဆက်သွဲလို့မရဘူးတောင်ကြီးတွတ်သူတောင်တင်လို့ဖြစ်သွားတာပေါ့ရွာတွေကလေ10ရက်လောက်ကအစားပြီးတော့သူတို့အိမ်ထဲမှာနေလိုက်တယ်ဒီရှိတဲ့ဟာလေးနဲ့ပဲစားနေတာလေပြီးကြတော့မိုးကလည်းမူးတဲ့ဒီရလေကွန်ပျူတာခါကြတော့အခုသူတို့ဘယ်သူမှဆက်သွယ်လို့မရတော့ဖြစ်သွားတာသူတို့လည်းလာလို့မရဘူးလဲသွားလို့မရတဲ့ခါကြတော့ပြရလို့မရတင်ရတင်မလားအားလုံးကြီးကောင်းတလားသိတဲ့ရွာအများကြီးရှိတယ
်မြန်မာနိုင်ငံတဝန်းအခုလိုမျိုးရေဘေးကြုံနေရတဲ့ပြည်သူတွေစီကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်နယ်နဲ့တိုင်းဒေသကြီးကအစိုးရအဖွဲ့တွေကအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေတိထပ်ပို့အရှိန်မြှင့်လှုပ်ဆောင်သင့်ပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေပို့ပြီးတော့မှအဆင်ပြေချောမွေ့အောင်လှုပ်ဆောင်နိုင်ကြဖို့ကူညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့စေတနာဝန်ထမ်းအဖွဲ့အစည်းတွေပူပေါင်းဆောင်ရွက်ပေးပါလို့လည်းတောင်းဆိုနေကြပါတယ်ရှင်
။မဆုမစုစည်းတင်ပြပေးခဲ့တာပါ။ရေဘေးတင့်ဒေသတွေကအခက်အခဲတွေနဲ့လိုအပ်တဲ့ကူညီထောက်ပံ့မှုတွေကိုတင်ပြပြီးမှတော့ကျန်းမာရေးဆိုင်ရာသတင်းတပုတ်ကိုဆက်ပြီးတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာငှက်ဖျားယောဂါကို2030ခုနှစ်ကြာရင်အမြင့်ဖြတ်တိုက်ဖြတ်ရေးမြန်မာဘက်ကတန်ဓေဋ္ဌံချထားပြီးနိုင်ငံတကာဘက်ကလည်းဝိုင်းဝန်းကူညီဖို့ရှိတယ်လို့မြန်မာနဲ့အမေရိကန်အရာရှိတို့ကကြေညာလိုက်ပါတယ်။မြန်မာအမေရိကန်အစိုးရရာရှိတဲ့အပါအဝင်မြန်မာအတိုက်ခံတွေနဲ့တိုင်းရင်းသားကျန်းမာရေးအဖွဲ့တွေပါတက်ရောက်ခဲ့ကြတဲ့ဝါရှင်တန်မြို့တော်ကဆွေးနွေးပွဲအကြောင်းကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်သမ္မတရဲ့ငှက်ဖျားတိုက်ဖျက်ရေးအစီအစဉ်ဥဆောင်သူတွေနဲ့အမေရိကန်စစ်တပ်ကငှက်ဖျားဆိုင်ရာအရာရှိတွေပါတက်ခဲ့တဲ့ဒီဆွေးနွေးပွဲမှာကမ္ဘာကထလှုပ်ပေးတဲ့နောက်တစ်ဖွဲ့ဖြစ်တဲ့ Maryland စစ်တပ်ကတို့ရဲ့ Institute of Global Health ခေါ်ကမ္ဘာကျန်းမာရေးဆိုင်ရာအဖွဲ့ကမြန်မာနိုင်ငံငှက်ဖျားတိုက်ဖျက်ရေးဆိုင်ရာသုတေသီဒေါက်တာမြေမြညွန့်ကလည်းဥဆောင်ဆွေးနွေးပေးခဲ့ပါတယ်။မြန်မာအဓိကအတက်ခံပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကောင်ဆောင်ဒေါက်ဆန်းစုကြည်ရဲ့အကြီးတန်းကျန်းမာရေးအကြံပေးဒေါက်တာသူမျိုးဝင်းလက်တက်တဲ့ဒီဆွေးနွေးပွဲရဲ့ထူးခြားမှုကိုဒေါက်တာမြေမြညွန့်ကအ
ဖွဲ့ပေါင်းများများသောပေါ့နော် Ministry 3ခုပါတယ်ဆိုရဘက်ကparliamentarian တွေပါတယ်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတယ်တိုင်းလာအဖွဲ့အစည်းတွေက၃ဖွဲ့ပေါ့နော်ကရင်ရယ်ကရင်နီရယ်ရှမ်းရယ်ဟိုအဲ့လိုမျိုးအားလုံးပူးပေါင်းပြီးတော့ဆွေးနွေးကြပြီးတကယ်ကိုခေါင်းချင်းဆိုင်ပေါ့နော်သူအားလုံးရိုးသားစွာနဲ့ပြောဆိုဆွေးနွေးပြီးတော့ရလာတဲ့အဖြေအနော်နိုင်ငံရေးအခြေအနေတွေဘယ်လိုပဲဖြစ်နေနေဒီငှက်ချတိုက်ဖြတ်ရေးကိုအကုန်လုံးပူးပေါင်းပြီးလုပ်ပါမယ်လို့ ီမှာသဘောတူညီချက်ရပြီးတော့ဆက်ပြီးတော့ရှေ့လုပ်ဖို့အားလုံးလက်တွဲပြီးတော့လုပ်မယ်လို့ဖုံးချက်လိုက်တဲ့ဟာအင်မတန်မှအရေးကြီးတယ်လို့ကျွန်မမြင်ပါတ
ယ်ဒီဆွေးနွေးပွဲအကြီးအကဲချက်ထဲမှာလည်းမြန်မာနိုင်ငံမှာငှက်ဖျားဖြစ်နှုန်းတင်နှုန်းကျဆင်းလာတာဟာထူးခြားတဲ့တိုးတက်မှုဖြစ်တယ်အာဆီယံအဖွဲ့ဝင်ဖြစ်တဲ့အညီ2030ရောက်ရင်ငှက်ဖျားအမြင့်ဖြတ်နိုင်ဖို့တန်တိထန်ချလာတဲ့အပေါ်ခုလိုမတူတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်ကြရင်နိုင်ငံတကာဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေမြှင့်တင်ဖို့ရှိတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်မို့ဒီဆွေးနွေးပွဲကရလာတဲ့ထူးခြားတဲ့တက်ရောက်မှုပေါ်ဒေါက်တာမြန်မြန်ညွန့်ကဆက်ပြီး
တောင်လန်းထွင်လိုက်တဲ့သဘောပေါ့နော်။ဒီကနေပြီးတော့တစ်ဆင့်ထူးခြားတာဘာလုပ်နိုင်မလဲဆိုတော့လောလောဆယ်မှာလူတိုင်းသူတို့အဖွဲ့စည်းနဲ့သူတို့လုံနေကြတာရှိပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့စည်းတွေအကုန်လုံးကိုတညတညွတ်တဲ့ဖြစ်လာအောင်ပေါ့နော်။ဘာလို့တောင်းနေတဲ့ communication မရှိဘူး coordination မရှိဘူးတယောက်တစ်ပေါက်လုံနေမယ်ဆိုလို့ရှိရင်အောင်မြင်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့ဒီလိုမျိုးမြင်ခဲ့ရပြီးပါပြီ။ဆိုဒီသင်ခန်းစာတွေကိုကျမတို့ယူပြီးတော့အခုမြန်မာပြည်မှာ prepare လုပ်ထားတယ်လို့ပြောလို့ရတာပေါ့။နောက်တစ်ခုကဒီ funding နဲ့ပတ်သက်ပြီးတော့အခုမြန်မာအဖွဲ့အစည်းတွေအားလုံးတူတူပေါင်းပြီးလုပ်မယ်လို့ယုံကြည်ချက်ဖြစ်လာတဲ့အချိန်မှာပဲဒီ fundraising တဲမှာလေ coordination ရှိဖို့လိုတဲ့ဟာကိုသက်ပြီးတော့ဖြစ်လာမယ်လို့မျှော်လင့်ပါတယ်
ဒေါက်တာမြေမြညွန့်ကပဲဒီဆွေးနွေးပွဲကိုမြန်မာနိုင်ငံမှာရွေးကောက်ပွဲမတိုင်ခင်လေးမှာလုပ်ရတာနဲ့ဝါရှင်တန်မြို့တော်ကိုရွေးရတဲ့အကြောင်းရင်းကလည်းမြန်မာနိုင်ငံမှာဆေးမတူတော့တဲ့ငှက်ဖျားဖို့ပိုပြန့်လာနိုင်တဲ့အန္တရာယ်ရှိနေပြီးအချိန်မီအမြန်မဟန့်တားနိုင်ရင်အရင်အတွေ့အကြုံတွေအရလူတန်းပေါင်းများစွာအသက်ဆုံးရှုံးနိုင်တာနဲ့ဒီမတူတဲ့အဖွဲ့တွေအားလုံးတက်နိုင်ဖို့ပဲမရှိတဲ့ကြားနေနေရာတစ်ခုကိုရွေးတာနဲ့မြန်မာအပြင်နိုင်ငံတကာမှာလည်းဒီသတင်းပြန့်သွားနိုင်ဖို့ဖြစ်တယ်လို့ဆိုပါရခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOE ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOE ရဲ့ညနေခင်းရေဒီယိုအစီအစဉ်နေပြီးမှာတော့ VOE ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7 ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOE ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုကတော့အစီအစဉ်နဲ့ဆုံးမသက်သေးခင်ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းဆောက်လို့ရေးရအကြီးကျယ်လုံနေတဲ့အပေါ်ဆိုရင်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကထပ်ပြောလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအစည်းအဝေးတစ်ခုအပြင်မှာ Mr. Kerry နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြတာပါ။ကမ္ဘာပေါ်မှာအသွားလာအများဆုံးရေးကြောင်းလမ်းတွေတစ်ရက်ကတစ်ခုမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေတိုးလာနေတာနဲ့အဲဒီမှာတရုတ်ကနယ်မြေရယူတာဆောက်လုပ်တာနဲ့စီးရေးသဘောကြီးကြီးမားမားလှုပ်ဆောင်တာတွေအပေါ်ဆိုရင်တဲ့အကြောင်းဝန်ကြီး Kerry ကတရုတ်နိုင်ငံခြားရေးဝန်ကြီးကိုထပ်ပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတဦးကပြောပါရယ်မြန်မာနိုင်ငံကရေဘေးသင့်လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပြီလို့နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါရယ်အရေးပေါ်ကူညီကယ်ဆယ်ရေးဌာနနဲ့ရန်ကုန်မြို့ကအမေရိကန်တန်ရုံတို့အနီးကပ်ပူးပေါင်းညှိနှိုင်းနေပြီးမြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းပြီးအကူအညီတွေကိုဘယ်ကိုပို့ရမယ်ဆိုတာအတိအကျသိရတာနဲ့ရေဘေးကူညီကယ်ဆယ်ရေးကိုပို့ပေးမယ်လို့သူကပြောသွားပါရယ်ဂျပန်အစင်းမြင့်အစိုးရအရာရှိတွေနဲ့စီးပွားရေးဆိုင်ရာအရာရှိတွေအပေါ်အမေရိကန်ဘက်ကတချို့လုပ်ခဲ့တဲ့ဆိုရက်ဆူဆွဲပြောဆိုချက်တွေအပေါ်အထူးစိုးရိမ်မှုရှိတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောလိုက်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အမေရိကန်သူတမရဂျိုးဘိုင်ဒန်နဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာမစ္စတာအာဘေကပြောဆိုခဲ့တယ်လို့ဂျပန်ထိပ်တန်းအစိုးရပြောခွင့်ရှိသူယိုဟီရှိဒါဆူဂါကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဂျပန်မှာပြောဆိုညှဉ်းပန်းမှုတွေဖြစ်လာတာမျိုးတွေလည်းရှိနေပါတယ်။မစ္စတာဘိုင်ဒန်ဘက်ကတောင်းပန်စကားပြောကြားခဲ့ပေမဲ့လည်းတချို့လုပ်တဲ့ကိစ္စကိုတော့သူကအတိပြုပြောဆိုခြင်းရှိရှိဆိုတာကိုတော့ထည့်ပြောမသွားပါဘူးရှင်
။သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Blend Glenn Bonkalio ဖြစ်ပါတယ်ရှင်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.